အချင်းပြည်နယ်ဖားကန့်မြို့နယ်ထဲမှာရှိတဲ့ရက်စကန်၃ခုကိုဒီကနေ့မနေ့အစောပိုင်းက KIA ကချင်စုလိုက်တပ်ဖွဲ့ကနေပြီးတော့ KIA ကချင်စုလိုက်တပ်ဖွဲ့ကနေပြီးတော့ဝင်ရောက်တက်ခိုက်ခဲ့ပြီးတော့ရဲတပ်ဖွဲ့ဘက်မှအကြဆုံးတွေရှိခဲ့ပါတယ်။ရန်ကုန်ကရတဲ့သတင်းကိုကျွန်တော်တားညွှန်ဘူးပြောပြပေးပါမယ်။ဒီလ၉ရက်နေ့မြကြီးနားမြို့စနားပြပွဲကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲရမှာလူ၂ယောက်သေဆုံးပြီးတဲ့နောက်ကချင်ပြည်နယ်အတွင်းမှာ KIA ကနေပြီးတော့စစ်တပ်နဲ့ရဲစခန်းတွေကိုတက်ခိုက်မှုတွေဖြစ်လာတာပါ။ဒီကနေ့မနေ့အစောပိုင်းကလည်းဖားကန့်မြို့နယ်အတွင်းကရဲစခန်း၃နေရာကို KIA ကတက်ခတ်ခဲ့တဲ့အကြောင်းဖားကန့်ဒေသခံတဦးက VOA ကိုခုလိုပြောပါတယ
်။အဲ၃နေရာလောက်တက်တယ်။ဒီမြေမုံကုံမြေဝင်းမှာတော့ရဲကျင်းရှိတယ်။အဲရဲကျင်းရတဲ့နောက်ပြီးဒီဟိုကအချက်ကစခန်းပေါ့စခန်းတစ်ခု။အဲနောက်ပြီးဒီနေပြည်ကကရဲ၃နေရာလောက်တက်တယ်။မနေ့၃နေရာလောက်ရှိတယ်ကျွန်တော်။ဖြေခတ်အခြေအနေကတော့ဒီကရေဒီကတော့ကြာဆိုရှေ့ရောက်ကြာဆိုတော့
အခြားဒီသာကတူကလည်းတိုက်ပွဲဖြစ်ပေါ်တဲ့အချင်းတွေကိုအခုလိုပြောပြပါရယ
်၃နေရာပေါ့၃နေရာစတင်ရဲ့ဖြစ်တာ၆နေရာဖြစ်တာလောလောဆယ်တစ်ခါဒီနေ့တစ်ခါတော့ပြောတာလည်းရောက်ကုန်တယ်မှာ၂၆ရောက်တော့အဲတိုက်ပွဲကြာတယ်ကျောင်းတယ်မရောက်တော့ပါရန်ရတယ်ကျောင်းတစ်ခါတော့အမေကျန်ပါရန်ရတယ်လို့ပြောတယ်ဒါမှမဟုတ်ဒါမျိုးကကွန်ဖာမ်တယ်မဟုတ်ဘူးကျွန်တော်ရဲ့အိမ်ပေါက်တာတော့ဖြစ်တာပဲ
ဒီတိုက်ပွဲဖြစ်ပေါ်တဲ့နေရာကိုမနေ့9နှစ်နာရီလောက်မှာစစ်ရဟတ်ရင်2ဆင့်ရောက်လာပြီးတော့ပြစ်ခတ်တာတချို့ရှိကြောင်းလည်းပြောပါရယ်ဒေသတွင်းမီဒီယာတွေကတော့တိုက်ပွဲဖြစ်ပေါ်တဲ့နောက်မှာစစ်ဆောင်200လောက်ဟာလုံခင်းခရစ်ယာန်ဘုရားကျောင်းမှာတောရောက်ခလုံကြောင်းဖော်ပြပြီးမြင်သီးခြားအတည်ပြုချက်မရသေးသလိုရဲတပ်ဖွဲ့ဘက်ကကြာဆုံးတဲ့ဥယျာဉ်စင်းကိုလည်းအတည်ပြုနိုင်တာမရှိသေးပါဘူး KIA ကပြောရေးစုခွင့်ရှိသူဗမူးညော်ဘူးကတော့ဖားကန့်ဒေသကတိုက်ပွဲနဲ့ပတ်သက်ပြီးတော့အောက်ခြေကသတင်းတက်လာတာမရှိသေးဘူးလို့ VOA ကပြောပါရယ်
ကျောင်းတော်မိုင်းပေါ်ကပဲပြရပါတယ်ကျွန်တော်ပြုံးဟိုတပတ်ဆရာဒီလေဘာမှမဖြစ်သေးဘူးခင်ဗျာ
ဖြစ်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာဖားကတ်မြို့နယ်အတွင်း KIA ကအခုရပိုင်းတဲ့တတိယကြိမ်တက်ခိုက်တာလည်းဖြစ်ပါတယ်ကချင်ပြည်နယ်အတွင်းတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေနှစ်နှစ်ကျော်ရပ်ဆိုင်းခဲ့ရကနေပြီးတော့ဒီလ17ရက်နေ့ကစတင်ပြီးဖားကတ်မြို့နယ်မှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်မြစ်ဆုံဒေသကအင်ဂျန်ရံမြို့နယ်တမောဒေသကတော်ဖုံရံမြို့နယ်မိုးကောင်းမြို့နယ်အတွင်းနဲ့ဒီလီဒိုလမ်းမပေါ်ကချစ်သူဆွေရွာပတ်တူမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ